ယူကရိန်းနိုင်ငံကီဖ်မြို့တော်မှာစစ်ရာဇဝမှုခုံရုံးစတင်လိုက်ပြီးပထမဆုံးအနေနဲ့ရုရှားတပ်ဖွဲ့ဝင်တူကိုကြားနာစစ်ဆေးနေပါတယ်။ယူကရိန်းကိုရုရှားကချီကျော်စစ်ဖြစ်လာပြီးပထမဆုံးကြားနာစစ်ဆေးတဲ့စစ်ရာဇဝမှုခုံရုံးမှာဒီရာဇဝတ်ခုံရုံးမှာတော့အသက်62နှစ်အရွယ်လူတူကိုဥကောင်းကိုတနက်နေ့ပြစ်ဆက်မှုဆွဲခြင်းနဲ့အသက်22နှစ်အရွယ်ရုရှားတပ်ချက်ဗက်ဒမင်ရှက်ရှင်မရင်းကိုကြားနာစစ်ဆေးနေတာပါ။ယူကရိန်းစစ်ပွဲဆက်ဆခြင်းပထမသတင်းပတ်ထဲနိုင်ငံရှေ့မြောက်ပိုင်းချူပါခိဖကာရွာထဲမှာအခုလိုအသက်ကြီးသူတူကိုပြစ်သက်ခဲမှုအတွက်ရုရှားတင်ကားတပ်ဖွဲ့ဝင်ရှိုက်ရှီမရင်ကိုစတင်ကြားနာတဲ့ဒီခုံရုံးမှာသတင်းတောက်တွေပြည့်သွားခဲ့ပါတယ်။အပြစ်ရှိကြောင်းဆုံးဖြတ်လိုက်ရင်တော့ရှိုက်ရှီမရင်အနေနဲ့ယူကရိန်းနိုင်ငံရဲ့စစ်ပွဲတွင်ရာဇဝတ်ပြစ်မှုဥပဒေစည်းမျဉ်းတွေအရထောက်ထံတစ်သက်တစ်ကျွန်းအထိချခံရနိုင်ပါတယ်။တစ်ချိန်တည်းမှာတော့အမေရိကန်ကလည်းယူကရိန်းကိုကူညီပေးဖို့လွှတ်တော်ကဆုံးဖြတ်လိုက်တဲ့အမေရိကန်ဒေါ်လာဘီလီယံ40ကိုနောက်နေအောင်တိုက်ခံ Republican အထက်လွှတ်တော်မှတချို့ကလှုပ်ဆောင်နေပါတယ်။ American ထက်လွှတ်တော်မှ Ron Paul က American စီးပွားပြတ်ခတ်မှု Ukraine ကိုမကယ်တင်နိုင်ပါဘူးလို့ပြောခဲ့ပြီးမှအထက်လွှတ်တော်ကလည်းဒီအကူအညီပေးရေးဥပဒေမူကြမ်းအတည်ပြုဖို့ရှိနေတာကိုနောက်တစ်ပတ်ရွှေ့ထားရပါတယ်ခင်ဗျ။